အစိုးရသက်လက်ထက်ပြည်တော်စုအစိုးရအဖွဲ့ဝင်ကိုရီးအရာရှိခန့်တဲ့အခါမိသားစုဝင်နဲ့ဆွေမျိုးနှိစပ်သူတွေမခန့်အပ်ရဘူးလို့သမရယုံဝန်ကြီးဒေါအောင်ဆန်းစုကြည်ကညွှန်ကြားချက်ထုတ်ပြန်လိုက်တာဟာအဂတိလိုက်ဆောင်မှုပပျောက်ရေးလုပ်ငန်းစဉ်တွေကအခြေလန်းတရက်ဖြစ်တယ်လို့သုံးသပ်ရှိမြင်ကြပါတယ်။တိုင်းဒေသကြီးအစိုးရအဖွဲ့တွေဘက်ကလည်းကိုရီးအရာရှိခန့်အပ်တဲ့ကိစ္စကိုဒေါအောင်ဆန်းစုကြည်လမ်းညွှန်ချက်အတိုင်းဆောင်ရွက်မယ်လို့စကိုင်းတိုင်းအစိုးရအဖွဲ့ဝန်ကြီးချုပ်ကပြောပါတယ်။အသေးစိတ်ကိုတော့မတ်ဆုမွန်ကတင်ပြပါမယ်။
ဟုတ်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ဦးဆောင်တဲ့အစိုးရတက်လက်ထက်မှာပြည်ထောင်စုအစိုးရအဖွဲ့ဝင်တွေကိုရီးအရာရှိခန့်အပ်တဲ့အခါဇနီးခင်မွန်ညီကိုမောင်နှမသားသမီးတမတ်ချွေးမတူတူမနဲ့မြင်းမြစ်တွေကိုခန့်အပ်ခြင်းမပြုရဘူးဆိုပြီးတမနာရုံးဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဒေါက်ဆန်းစုကြည်ကဧပြီလ၁ရက်နေ့နေ့စွဲနဲ့ညွှန်ကြားချက်ထုတ်ပြန်ခဲ့ပါတယ်ကိုရီးအရာရှိတွေကိုခန့်အပ်တဲ့အခါဌာနဆိုင်ရာဝန်ထမ်းကိုသာဝန်ထမ်းစီးပင်းစည်းကမ်းနဲ့အညီရွေးချယ်တာဝန်ပေးဖို့ပြည်ထောင်စုဝင်ကြီးဌာနတွေနဲ့ပြည်ထောင်စုအစ်စ်အဖွဲ့အစည်းတွေတိုင်းဒေသကြီးနဲ့ပြည်နယ်အစိုးရအဖွဲ့တွေကိုပါညွှန်ကြားချက်ကိုလိုက်နာဖို့ဖြန့်ဝေထားတာဖြစ်ပါတယ်။စကိုင်းတိုင်းအစိုးရအဖွဲ့ရဲ့ဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကသူ့အစိုးရအဖွဲ့တစ်ခုလုံးဒေါအောင်ဆန်းစုကြည်လမ်းညွှန်ချက်အတိုင်းဆောင်ရွက်နေပါတယ်လို့ VOA ကိုပြောပါတယ်
။ဒုဗကအနေနဲ့ကတော့အခုပြည်စုံတွေကတော့ကိုယ်မျိုးတွေကတော့ထားဖို့လုပ်ရှိသေးပါဦးဗျာ။ပြဿနာပါမှဖြစ်သေးပါဦး။သူကဒီချိန်ဒီကာလမှာသူကကာလမှာအရေးကြီးတဲ့ဖြစ်တော့သူပါတီကချမှတ်တဲ့မူတိုင်းကျတော့တည်မတည်လိုက်တာမှာပဲ
။သမရယုံဝန်ကြီးဒေါအောင်ဆန်းစုကြည်ရဲ့ကိုရေးရရှိခန့်အပ်ခြင်းနဲ့ပတ်သက်ပြီးရုံးထုတ်ပြန်တဲ့ကြေညာချက်ကိုအခုသမရယုံကတရားဝင်အများပြည်သူသိအောင်ထုတ်ပြန်တာဟာအစိုးရတက်လက်ထက်အခရီးလိုက်စားမှုလက်ပေးလက်ယူပြသနာပပျောက်အောင်ဆောင်ရွက်နေတဲ့လုပ်ငန်းစဉ်ရဲ့တစိတ်တပိုင်းအဖြစ်နိုင်ငံရေးအကဲခတ်ဒေါက်တာရံမျိုးသိန်းကရှုမြင်ပါတယ်
လပီးလည်းယူဖို့ကိုဖြစ်စေတဲ့အကြောင်းတွေတည်းကတခုကိုသူတားဆီးဖို့စ조사တဲ့ပြင်ဆင်မှုလို့တော့ကျွန်တော်ကသုံးသပ်ပါတယ်ဗျာ။ကိုပြည်တော်စုအစင်အဖွဲ့စည်းတွေကိုတိုင်းဒေသကြီးနဲ့ပြည်နယ်အစိုးရကိုလွှတ်တော်ကိုဒီအစိုးရနဲ့လွှတ်တော်နဲ့ပတ်သက်တဲ့အခြေခံပိုင်းတွေမှာကျွန်တော်အများအားဖြင့်တော့ကိုရီးယာရှိကိုဆွေမျိုးသားချင်းတွေကနေခန့်ထားတာမျိုးလုံးဝမလုပ်သင့်ဘူးလို့ကျွန်တော်မြင်တယ
်။ဧပြီလဆိုင်မင်းကြီးကထုတ်ပြန်ထားတဲ့ကြေညာချက်ကိုသမရယုံဝင်ကြီးယုံကဒီရက်ပိုင်းမှာပြန်ပြီးတော့ထုတ်ပြန်လိုက်တာဟာပြီးခဲ့တဲ့တကြံကာလအတွင်းတုန်းကအရေးကြီးပုဂ္ဂိုလ်ရဲ့ကိုရီးယာရှိကနေတစင်မီဒီယာကြီးတစ်ခုကငွေသားလက်ဆောင်ပေးခဲ့တဲ့ကိစ္စနဲ့လည်းဆက်ဆက်နေပုံရတယ်လို့လည်းဒေါက်တာရံမျိုးသိန်းကသုံးသပ်ပါတယ
်။အခုလက်တလို့ကျွန်တော်တို့တကြံတွင်းမှာဒီ350ပေးတဲ့ကိစ္စမှလည်းပဲတော့ဒီမီဒီယာကုမ္ပဏီကနေပြီးတော့ကိုရီးအရာရှိကိုသူကပေးလာမျိုးဖြစ်နေတယ်။အဲ့ဒီအခါကျတော့အဲ့ဒီကိုရီးအရာရှိတွေဟာဆွေမျိုးနှိစပ်တွေတာသမီဖြစ်နေမယ်ဆိုရင်တစ်ဖက်ကကြည့်မယ်ဆိုရင်ဒီအဂတိလိုက်စားမှုလက်ပေးလက်ယူမှုကိုပို့ပြီးတော့ဟိုထိန်းချုပ်ရတာခက်မယ်လို့ကျွန်တော်ကမြင်တယ်။အဲဆွေမျိုးသားချင်းမဟုတ်တဲ့လူတွေကိုကိုရီးအရာရှိဖြစ်ဖန်ထားမှသာလျှင်ကိုရီးအရာရှိကနေတစ်ချက်ဟိုတည်တည်သိလိုက်တဲ့အချက်လက်တွေကိုဝင်ကြီးနဲ့ပတ်သက်တဲ့ပြည်တော်စုအဆင့်အဖွဲ့အစည်းဝင်တွေနဲ့ပတ်သက်တဲ့တည်တည်သိလိုက်တဲ့အချက်တွေကိုသိနိုင်ပြီးတော့အရေးယူမှုပြညာပေးမှုအဲ့ဒီပိုင်းတွေကိုထိတိယောဆောင်ရွက်နိုင်မယ်လို့ကျွန်တော်ကသုံးသပ်ပါတယ်။
သမရယုံရဲ့ညွှန်ကြားချက်ကိုသမရယုံဝင်ကြီးကိုယ်တိုင်လက်မှတ်ရေးထိုးထုတ်ပြန်ထားပေမဲ့လို့တကယ်လို့အစိုးရအဖွဲ့လွှတ်တော်တိုင်းဒေသကြီးအစိုးရအဖွဲ့တွေမှာကိုရီးအရာရှိကိုဆွေမျိုးနှိစက်တဲ့သူကိုခန့်အပ်ခဲ့မယ်ဆိုရင်ဘလို့အရေးယူဆောင်ရွက်မယ်ဆိုတဲ့အသေးစိတ်ညွှန်ကြားချက်ထုတ်ပြန်ထားတာမျိုးတော့မတွေ့ရသေးပါဘူးရှင်။